မြန်မာနိုင်ငံရဲ့ရှေးဟောင်းဗကန်ဒေသကိုကမ္ဘာ့အမွေနဲ့စည်ရင်အဖြစ်နဲ့ထည့်သွင်းသတ်မှတ်လိုက်ပြီလို့ကုလသမဂ္ဂ UNESCO ကဒီကနေ့မှကြေညာလိုက်ပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာဒီကနေ့ချင်းပါပြုလုပ်တဲ့ UNESCO ရဲ့ကမ္ဘာ့အမွေနဲ့ကော်မတီအစည်းအဝေးအတွင်းအခုလိုသတ်မှတ်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ရဲ့အင်တာနက်စာမျက်နှာနဲ့ Twitter စာမျက်နှာတွေမှာဖော်ပြထားပါတယ်။ဗကန်ယဉ်ကျေးမှုအမွေနဲ့ဒေသကိုကမ္ဘာ့အမွေနဲ့စည်ရင်သို့ထည့်သွင်းလိုက်တဲ့အပေါ်ကမ္ဘာ့အမွေနဲ့ကော်မတီအဖွဲ့ဝင်နိုင်ငံတွေကလိုက်လေလေလေထောက်ခံခဲ့ကြတာပါ။အခုလိုကမ္ဘာ့အမွေအနှစ်အဖြစ်ထည့်သွင်းသတ်မှတ်လိုက်တဲ့အပေါ်မှာမြန်မာအစိုးရနဲ့ပြည်သူတွေကိုစားအထူးပဲကျေးဇူးတင်တယ်လို့လည်း UNESCO ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မကြီးဦးကျော်စရာကဒီကနေ့ခန္ဓာထွက်မှာပြောကြားလိုက်ပါတယ်။ဗကန်ဒေသကိုကမ္ဘာ့အမွေအနှစ်စီးရင်ဝင်ဖို့အတွက်နိုင်ငံတကာအထိမ်းအမှတ်အဆောက်အအုံနဲ့နေရာဒေသများကောင်စီအဖွဲ့ကပညာရှင်တဦးက2018စက်တင်ဘာ10ရက်ကြာလာရောက်ဆွေးနွေးခဲ့ပြီးတဲ့နောက်ဒီအဖွဲ့ကပဲဗကန်ဒေသကို UNESCO စီးရင်ဝင်ဖို့အတွက်ထောက်ခံပေးခဲ့တာဖြစ်ပါတယ်။1996ခုနှစ်မြန်မာစစ်စိုးရလက်ထက်တုန်းကလည်းဗကန်ဒေသကို World Heritage ကမ္ဘာ့အမွေအနှစ်စီးရင်တဲ့ထည့်သွင်းပေးဖို့တခါလျှောက်ထားခဲ့ပြီးပေမဲ့စစ်စိုးရကဗကန်မှာမျိုးစင်စောက်တာဖျားထိတင်တာရွှေသင်္ကန်းကတ်တာတွေလုပ်ခဲ့တာကြောင့်မူရင်းဗကန်လက်ရာကိုထိခိုက်စေတယ်ဆိုပြီးတော့ရှေးဟောင်းသုတေသနပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်။အခုနှစ်မှာတော့ကမ္ဘာ့အမွေအနှစ်အဖြစ်သတ်မှတ်ဖို့အစိုးပြုထားတဲ့နေရာ35နေရာရှိခဲ့ပြီးတော့ဒီထဲကမြန်မာနိုင်ငံဗကန်ဒေသအဖွဲ့ဝင်21နေရာကိုဒီနှစ်မှာကမ္ဘာ့အမွေအနှစ်အဖြစ်သတ်မှတ်တယ်ဆိုပြီးတော့UNESCO ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။